တော်ရရှင်များခင်ဗျာပညာရေးဆိုတာကမ္ဘာကြီးကိုပြောင်းလဲနိုင်မဲ့တကူထက်တဲ့လက်နက်တစ်ခုဖြစ်တယ်လို့တောင်အာဖရိကလွတ်မြောက်ရေးကောင်ဆောင် Nelson Mandela ကပြောခဲ့မှုပါတယ်20ရာစုအမေရိကန်အတွေးခေါ်ပညာရှင် Alan Bloom ကလည်းပညာရေးဆိုတာအမှောင်ထဲကနေအလင်းကိုတွားရလမ်းဖြစ်တယ်လို့ပြောခဲ့မှုပါတယ်ဟုတ်ပါတယ်ဒီနေ့ခေတ်မှာသဘာဝတန်ရာဇာတာမထွက်တဲ့တိုင်းပြည်တွေဟာပညာရေးကောင်းအောင်မြင့်တင်ပေးပြီးဤပညာနဲ့ဝင်ငွေရှာနိုင်တာတွေ့နေရပါတယ်မြန်မာနိုင်ငံမှာအခုလိုဇွန်လဟာနွေရာသီကျောင်းပိတ်ရက်ကုန်ဆုံးလို့စာသင်ကျောင်းတကားတွေပြန်ဖွင့်ပြီးခေါင်းလောင်းသံတွေညံနေတဲ့လဖြစ်ပါတယ်။ဒီနှစ်မှာတော့ NLD အစိုးရဖြစ်လာတဲ့အတွက်တိုင်းနယ်ပြည်နယ်အသီးသီးကအခြေခံကျောင်းသားတွေကိုသင်ယူညွှန်းနှံဖတ်စာအုပ်၊ဗလာစာအုပ်၊ကျောင်းဝတ်စုံစတဲ့ထောက်ပံ့ရေးပစ္စည်းတွေကိုအခမဲ့ပေးဝေတာတွေတွေ့လာရပါတယ်။ဒါကအစိုးရတည်ရဲ့ပညာရေးကဏ္ဍမှာအရင်အစိုးရတွေထက်ရင်းနှီးမြှုပ်နှံမှုပိုပြီးလှုပ်ဆောင်လာတာလို့ပြောဆိုနိုင်ပါတယ်။ဒါပေမဲ့စာသင်ကျောင်းနဲ့ဝေးပြီးစားတော့ဆိုင်တွေဆောက်လုပ်ရေးလုပ်ငန်းတွေမှာအလုံးလုံးနေရတဲ့ကလေးတွေလမ်းဘေးလမ်းဘေးစားဘဝရောက်နေရတဲ့ကလေးတွေစစ်ပြေးဒုက္ခတွေဖြစ်နေရတဲ့ကလေးတွေကလည်းအမြောင်များရှိနေတာကိုသတင်းတွေမှာတွေ့နေရပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကျော်မြေမြို့ကိုရောက်ချင်းကရထလုံးရက်လိုက်တာနဲ့ငွေတောင်းနေတဲ့ကလေးတွေတွေ့ရသလိုအင်းဝမြို့ဟောင်းလိုနေရာမှာလည်းငွေတောင်းနေတဲ့ကလေးတွေတွေ့ရပါတယ်။တကယ်တော့ကလေးတိုင်းဟာစာသင်ကျောင်းမှာရှိနေရမယ်ဆိုတာမိဘတိုင်းကသဘောပေါက်ကြပါတယ်။ဒါကိုလည်းနိုင်ငံရေးအဖွဲ့အစည်းတချို့နဲ့ပရဟိတအဖွဲ့တွေကတတ်နိုင်သလောက်ကူညီကြတာတွေ့ရသလိုအခုနောက်ပိုင်းမှာဖုန်းတော်ကြီးတင်ပညာရေးကျောင်းတွေလည်းအတော်များများပေါ်ပေါက်နေတာတွေ့ရပါတယ်။ဒါပေမဲ့ကျောင်းနေရာမဲ့အရွယ်ကလေးတိုင်းတယောက်မကျန်စာသင်ခန်းထဲရောက်ဖို့ဆိုတာအစိုးရကပညာရေးအသုံးစရိတ်မြင့်တင်မှရမှာဖြစ်သလိုစစ်ပွဲတွေမှာကုန်နေတဲ့အသုံးစရိတ်တွေကိုရှော့နိုင်မှဖြစ်မယ်ဆိုတာနိုင်ငံရေးအတိုင်းဝိုင်းကရောပြည်သူတွေကပါထောက်ပြနေကြပါတယ်။မြန်မာနိုင်ငံရဲ့ထူးခြားချက်ကသင်ယဇာတ်ကျွယ်ဝတဲ့အချက်ဖြစ်ပါတယ်။ကြောက်စင်းဆိုတာကမ္ဘာမှာမြန်မာနိုင်ငံကပဲထွက်တယ်လို့မြမကျွန်းတစ်ကလည်းကမ္ဘာထိပ်တန်းဝင်ပစ္စည်းဖြစ်ပြီးအခုနောက်ပိုင်းမှာဆိုရင်တဘာဝတန်ငွေတိုက်ကြီးတွေကိုတစ်ခုပြီးတစ်ခုရှာတွေ့နေတဲ့သတင်းတွေအဆက်မပြတ်ကြားပါတယ်ခုတလောမှာဆိုရင်ကြောင်းမြလုပ်ငန်းရှင်များအတင်းကနေတရခိုင်နှုံးနဲ့၅နှစ်အတွက်ကောက်ခံထားတဲ့ငွေကပဲယူရိုငွေ63သန်းရှိတယ်ဆိုတဲ့သတင်းတွေကြားရပါတယ်တာမန်တွေးမယ်ဆိုရင်ဒီလိုတဘာဝတန်ရာဇာတာကနေရတဲ့ဝင်ငွေနဲ့ပညာရေးကဏ္ဍမှာပိုသုံးမယ်ဆိုရင်မြန်မာနိုင်ငံသားတိုင်းရင်းသားတွေအားလုံးပညာတတ်တွေဖြစ်လာရမှာပါ။ဒါပေမဲ့ခုချိန်ထိတော့စာသင်ကျောင်းတွေမလုံလောက်တာ၊ပျက်စီးနေတဲ့ကျောင်းတွေမပြင်နိုင်လို့အခက်အခဲဖြစ်နေတာ။ဆရာဆရာမတစ်ယောက်ကကျောင်းသားအယောက်50-60ကိုတာဝန်ယူတင်နေရတာစတဲ့အခက်အခဲအခြေအနေတွေကြားပြန်ပါတယ်။ဥပမာအနေနဲ့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့ကပညာရေးနဲ့ပတ်သက်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနေမျိုးကအခုလိုပြောပြပါတယ်
။ပထမဆုံးတပတ်18တိုင်းဆောက်ထားတဲ့ကျောင်းလေလုံးဝအဲ့ဒါကအန္တရာယ်အဆောက်အအုံဖြစ်သတ်မှတ်လိုက်ပြီပေါ့။အဲ့ဒီတော့ယာယီအဆောက်အအုံမှာပဲသင်ရတော့ကျောင်းသားနည်းနည်းပဲလက်ခံရညောင်ရှိအထက်ကပြပေါ့ဗျာကျွန်တော်တို့ကကျောင်းအရေးအတွက်ကမများပဲနဲ့ကျောင်းအဟောင်းတွေကိုနည်းနည်းပြန်ချဲ့အဲ့ဒါအရေးကြီးနေတာဗျာကျောင်းဆောင်တွေချဲ့ဖို့လိုနေတယ်ဆရာတွေကလည်းလိုတာပဲဒါပေမဲ့အခုပါသူနေစားအဲ့လိုတွေတော့ခံမင်းတော့ကြားနေအောင်
ကမ္ဘာမှာတော့ဥရောပသမဂ္ဂနိုင်ငံတွေအမေရိကန်ဂျပန်တောင်ကိုရီးယားတရုတ်တို့ဟာပညာရေးကဏ္ဍကိုတိုင်းပြည်ရဲ့တကယ့်ရင်းနှီးမြှုပ်နှံမှုကြီးတစ်ခုအနေနဲ့ဆောင်ရွက်နေတာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာမူလရန်းကနေအထက်တန်းထိအခမဲ့ပညာရေးစနစ်ဖြစ်သလိုကလေးတိုင်းပညာသင်တန်းရေးဥပဒေကနေကျောင်းသားတိုင်းအောင်မြင်ဥပဒေဆိုတာကိုပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလမှာသမ္မတအိုဘားမားလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။ဒီလိုပြဋ္ဌာန်းလိုက်တဲ့ပညာရေးဥပဒေနဲ့ပတ်သက်လို့သမ္မတအိုဘားမားက
With this bill we reaffirmthat fundamentally American ideal that every child regardless of race, income, background, the zip code where they live deserves the chance to make out of their lives what they will.
ဒီဥပဒေဟာအမေရိကန်ရဲ့အခြေခံစံပြတစ်ခုဖြစ်တာကိုခိုင်ခိုင်မာမာပြသတာဖြစ်သလိုကိုယ်ကိုရာဘာသာရေးမတူလို့ပဲဖြစ်ဖြစ်အသားအရောင်မတူလို့ပဲဖြစ်ဖြစ်မိသားစုနောက်ခံစည်ရဲချမ်းသာမတူလို့ပဲဖြစ်ဖြစ်ဘလို့အကြောင်းမျိုးနဲ့မှကျောင်းသားတွေကိုပညာရေးနဲ့ပတ်သက်လို့အခွင့်အရေးမဆုံးရှုံးစေရဘူးလို့အိုဘားမားပြောသွားတာပါအမေရိကန်ပြည်ထောင်စုမှာအထက်တန်းထိအခမဲ့ပညာရေးစနစ်ဖြစ်သလိုမူလရန်းကျောင်းတွေမှာကလေးတွေကိုမနှက်စာအခမဲ့ကျွေးတာနေ့လယ်စာကိုလည်းဝင်ငွေနဲ့မိသားစုသားသမီးတွေအတွက်ကျောင်းမှာဝယ်စားမယ်ဆိုရင်တနက်စာကြားတဲ့နှုံးရဲ့လေးပုံတစ်ပုံလောက်ပဲယူရမျိုးတွေစီစဉ်ပေးထားပါတယ်။ဒါအပြင်အိမ်စာကိုအင်တာနက်အွန်လိုင်းမှာလုပ်ခိုင်းတဲ့အတွက်ချို့တဲ့တဲ့ကျောင်းသားတွေအင်တာနက်သုံးခွင့်ရအောင်ပြင်ပကုမ္ပဏီတွေယူနေတဲ့နှုံးထက်လေးပုံတစ်ပုံလောက်ဖြစ်တဲ့တစ်လကို $10နဲ့မိသားစုအိမ်ကိုရောင်းပေးတဲ့အစီအစဉ်တွေပြုလုပ်ပေးထားတာတွေ့ရပါတယ်။မြန်မာနဲ့အိန္ဒိချင်းထိုင်းနိုင်ငံမှာလည်း2013ခုနှစ်ပညာရေးအသုံးစရိတ်ကို GDP တန်ဖိုးရဲ့400ခန့်နှုန်းအမျိုးသားအသုံးစရိတ်ဘတ်ဂျက်နဲ့ဆိုရင်20000ခန့်နှုန်းနီးပါးဖြစ်တဲ့ American Dollar သန်း1600အသုံးပြုတာကိုတွေ့ရပါတယ်။ဒါကြောင့်ပညာရေးမှာရင်းနှီးမြှုပ်နှံတာဟာ အမြတ်ကြီးကြီးရတယ်ဆိုတာကိုဒီနေ့ခေတ်တိုးတက်တဲ့နိုင်ငံတွေမှာလက်တွေ့ကျင့်သုံးနေကြတာတွေ့နေရပါပြီ။ကျွန်တော်တို့မြန်မာနိုင်ငံမှာလည်းခလေးတိုင်းကျောင်းနေခွင့်ရပြီးကျောင်းသားတိုင်းတကယ့်ပညာတတ်တဲ့သူတွေဖြစ်ဖို့စည်ရန်ချမ်းသာမရွေးလူမျိုးဘာသာမရွေးတောင်ပေါ်မြေဘက်မရွေးမိဘတိုင်းကအိမ်မက်တွေမှတ်နေကြပါခင်ဗျာ
။အိမ်မက်ကလာတဲ့ဘဝကရင်ဆိုးတဲ့ယုံကြည်နေသူတို့နဲ့သိပြရစေမောမလေး